စခိုင်းပြည်တဲ့ထဲမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြားမှာပြိမိနေတဲ့အယသပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့စစ်တမ်းခံစားနေရတဲ့ပြည်သူတွေစီကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအများဆုံးရောက်ဖို့မြန်မာအစိုးရနဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ဆောင်ရွက်တင်တယ်လို့ရှင်းတော်အစအခြေဆိုင် 45 Rights လူ့အခွင့်အရေးအဖွဲ့ကဒီကနေ့ဆောင်လာ၄ရက်နေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်တိုက်ပွဲတွေကြားမှာဒေသခံရွာသားတွေထိခိုက်ဒေဈေးမှုတွေရှိနေတာကြောင့်အကာအကွယ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ဒါ့အပြင်အစိုးရအနေနဲ့လိုအပ်သူတွေစီအကူအညီတွေမလွဲမသွေရောက်ရှိဖို့မြန်မြန်ဆန်ဆန်ဆောင်ရွက်ပေးရမှာဖြစ်တယ်လို့ပြည်မှုကျူးလွန်နေသူတွေကိုအရေးယူနိုင်အောင်နိုင်ငံကအတိုင်းဝိုင်းကဝိုင်းဝန်းအားထုတ်ဖို့လည်းလိုနေတယ်လို့အဲ့ဒီအဖွဲ့ရဲ့အမှုဆောင်ရာရှိချုပ် Matthew Smith ကပြောပါတယ်။ရခိုင်ပြည်နယ်အထက်မှာခမန်းကျေရွန်ဂျာဒုက္ကတဲ့9,900-8,000လောက်ရှိနေပြီးထို့တော်များကတော့ကန့်သက်ကန်ရွာတွေနဲ့ထိန်းသိမ်းရေးစခန်းတွေမှာနေနေကြရတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ဆိုပါရယ်ရခိုင်ပြည်နယ်အတွင်းမှာစေဝါပစ္စည်းတွေအပါအဝင်အကူအညီတွေပေးပို့တဲ့လမ်းကြောင်းတွေကိုကန့်သက်ထားတာတွေမှာမြန်မာစစ်တပ်ရောအရသာအာဏာပိုင်တွေမှာပါတာဝန်ရှိတယ်လို့လည်းပြောပါရယ်မြန်မာအစိုးရကအရေးကြီးတဲ့မြို့နယ်၅ခုအတွင်းအကူအညီပေးရေးလမ်းကြောင်းတွေကို January 1ရက်နေ့ကစပြီးကန့်သက်ခဲ့လို့ကျမရေးပညာရေးနဲ့တောက်သုံးရေးရရှိရေးကိစ္စတွေမှာအခက်အခဲဖြစ်နေတယ်လို့လူသားချင်းဆိုင်ရာအကူအညီကြီးပေးရနိုင်ငံတကာအဖွဲ့၁၆ဘက်ကအေဗီလာတရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လက်နက်ကိုင်ပဋိပက္ခတွေကြားကရပ်သားတွေကိုကာကွယ်ဖို့မြန်မာအစိုးရမှတာဝန်ရှိရတယ်လို့လည်း 40 Rights အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။